ကဲပါလာမယ့်ဒီဇင်ဘာလ10ရက်တနင်္လာနေ့မှာနိုင်ငံတကာလူခွင့်ရေးနေ့ကိုကမ္ဘာနယ်ဝန်းကျင်းပဖို့ရှိနေချိန်မှာပဲမြန်မာလူခွင့်ရေးလှုပ်ရှားသူတွေကလည်းပါဝင်ဆင်နွှဲနိုင်ဖို့ပြင်ဆင်နေကြတာပါဒါပေမဲ့ဒီချိန်ထဲမှာလူခွင့်ရေးချိုးဖောက်မှုတွေမြန်မာနိုင်ငံထဲမှာဆက်ရှိနေဆဲဖြစ်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကလည်းပြောနေကြတာပါဒီထက်ကတယောက်ဖြစ်တဲ့လူခွင့်ရေးပညာပေးဌာနမြန်မာနိုင်ငံရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့
လက်ရှိမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုကျွန်တော်ပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့စက်တင်ဘာလအရေးခင်းကိုကျွန်တော်ပြန်ပြီးတော့ထောက်ပြလို့ရပါတယ်လူတိုင်းမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိသလိုလွတ်လပ်စွာစုဝေးပိုင်ခွင့်ရှိတယ်အဲ့ဒီအခြေအနေပေါ်မှာမူတည်ပြီးတော့ပြည်သူလူထုကသူ့ရဲ့ဆန္ဒကိုထုတ်ဖော်ပြီးလမ်းမှမှာရဲဝင်စွာဆန္ဒပြတယ်ဒါပေမဲ့ဒီဟာကိုစစ်အစိုးရကရဲရဲစစ်စစ်နဲ့ဖမ်းဆီးနှိပ်စက်တယ်နောက်တစ်ခါသူတို့မတရားရိုက်နှက်တပ်ဖြတ်တိုင်းရှိတဲ့အခါမှာကျွန်တော်တို့ကဘာမှာထင်ရှားတဲ့အရာဖြစ်ပါတယ်အဲ့တော့ပြည်တွင်းရဲ့နိုင်ငံရေးအခြေအနေနဲ့ပြည်သူလူထုရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေကြည့်မယ်ဆိုရင်တော်တော်ဆိုးရွားတယ်။ဒါကမတရားဖန်ဆီးမှုတွေဆက်လက်ဖြစ်နေတာတွေ့ရတယ်
။တကယ်တော့မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိသလိုမကြခင်ကြားရောက်တော့မဲ့နိုင်ငံတကာလူခွင့်ရေးနေအခမ်းအနားမျိုးတော့လွတ်လွတ်လပ်လပ်ကျင်းပနိုင်တဲ့အခြေအနေတွေမရှိဘူးလို့လည်းကြားနေရပါတယ်။ရန်ကုန်မြို့ကလူခွင့်ရေးလှုပ်ရှားသူများကွန်ရက် HRTP အဖွဲ့ကဥမြင့်ရေးကဆိုရင်သူတို့အဖွဲ့စီစဉ်နေတဲ့အခမ်းအနားမှာခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်
ကျွန်တော်တို့ကဒီ2009ခုနှစ်ပေါ့နော်ပြည်ပဆိုင်ရာလူခွင့်ရေးခန်းနာကိုဗမာပြည်မှာကျွန်တော်တို့ကဖြစ်ချင်တယ်ဗျာနိုင်ငံတကာမှာလည်းဖြစ်တယ်ဗျာကျွန်တော်ဗမာပြည်ကြမှာမရှိဘူးဆိုရင်ကျွန်တော်တို့သိခါကြတာပေါ့ဗျာတတိယလုံးသိခါကြတာပေါ့အဲ့ဒါကြောင့်မလို့ကျွန်တော်ဒါလေးကိုဖြစ်အောင်ကျွန်တော်တို့က HRTP ကနေပြီးတော့ကြိုးပမ်းဆောင်ရွက်သွားတာပါအဲဗမာပြည်မှာရှိတဲ့ဗမာပြည်သူတွေတရားလုံးပေါ့ဗျာပြည်တွင်းမှာရှိတဲ့ကျွန်တော်တို့ဗမာပြည်သူတွေရောအုပ်ချုပ်သူရောအုပ်ချုပ်ခံလူသားသားတွေရောဒီနေ့ကိုကျွန်တော်တို့အနေနဲ့ကတော့ဒီမမရရတိတိမမပါဗျာဘာဖြစ်လို့ဆိုတော့ကျွန်တော်တို့လူခွင့်ရွတ်အရှိန်အဟုန်ပြင်းပြင်းနဲ့ကျွန်တော်တိုင်းမှာပြုပြင်ပြောင်းလဲခြင်းစိတ်တွေကျွန်တော်တို့မှာရှိနေပါတယ်အဲ့ဒီအတွက်ကျွန်တော်တို့ရည်စူးပြီးတော့ဒီအပြည်ပြည်ဆိုင်ရာလူခွင့်နဲ့အဲပွဲလေးတွေပေါ့ဗျာအဲ့အရာလေးတွေကျွန်တော်တို့ကျင်းပခြင်းနဲ့ကျင်းပစေခြင်းနဲ့ပေါ့ဗျာကျွန်တော်တို့ကလူသွားမယ်ခြေတဲ့ခြေညာပြီးသားလည်းဖြစ်တယ်အဲဒါပေမဲ့ဗျာကျွန်တော်တို့ကဒီကိစ္စအတွက်ကိုကျွန်တော်တို့ကဒီလုပ်ဖို့ကြီးကြီးကျယ်ကျယ်လုပ်ဖို့အတွက်ခမ်းမတို့ဘာလို့ကျွန်တော်တို့လိုက်ငှားပါသေးတယ်ကျွန်တော်ရန်ကုန်မှာပဲလုပ်မှာပါအစင်လာတော့နေမှာလောက်ပါဒါမှကျွန်တော်ရန်ကုန်မှာပဲဒီနေ့မှာအခြေအနေကလောက်ရပါတော့ခမ်းမတွေပဲလည်းငှားတယ်ဗျာဒါမှနားလည်းမှုလွဲမသွားတော့ကျွန်တော်တို့မငှားကြဘူးပေါ့ဗျာအဲ့ဒါနဲ့ကျွန်တော်ကလည်းဒီအဲကျွန်တော်ဉာဏ်ကြီးမနိုင်မှရှိပါလေခက်သေးသေးပါပဲအဲ့ဒီမှာပဲကျွန်တော်လုပ်ဖို့ကျွန်တော်ဆုံးဖြတ်လိုက်ပါတယ
်ဒီမတိုင်ခင်ကလည်းအာနာပိုင်တွေကဥမြင့်ရေးနဲ့ HRTP အဖွဲ့ဝင်တွေကကျင်းပဖို့ပြင်ဆင်နေတဲ့ဒီအခမ်းအနားနဲ့ပတ်သက်ပြီးခေါ်ယူစစ်ဆေးမေးမြန်းမှုတွေတော့ရှိခဲ့တယ်လို့လည်းဥမြင့်ရေးကပြောပါတယ
်ပြီးခဲ့တဲ့29ရက်နေ့ကတော့ကျွန်တော်တို့ကြီးမနိုင်ကအာနာပိုင်ပဲစီရပါဗျာအဲမာယာကပါဗျာအဲ့ဒီကခေါ်ပြီးတော့ဆွေးနွေးပါတယ်ကျွန်တော်ဆက်ကွန်နေခန်းသားကိုဟောပါဗျာတိုင်းပြည်တည်ငြိမ်အေဂျင့်နေပါတယ်အဲ့အတွက်ခင်ဗျားဒီရတွေကိုတိုင်းပြည်တည်ငြိမ်အေဂျင့်ဖို့အတွက်လည်းခင်ဗျားမှာလည်းတာဝန်ရှိပါတယ်ဒါကြောင့်မို့လို့ဒီခန်းသားလေးကိုမဆောင်ရွက်ပါနဲ့ဆိုတာသူ့ဘက်ကလည်းဟောပါဗျာနားလည်းမှုလွဲတာပါဗျာအဲလူအခွင့်အရေးနေ့အခမ်းအနားလုပ်ဖို့ကိစ္စတိုင်းပြည်စုဘူးရဲ့ကိစ္စနဲ့တိုင်းပြည်တည်ငြိမ်အေဂျင့်ကိစ္စနဲ့မသက်ဆိုင်ကြီးရသက်ဆိုင်ရင်သက်ဆိုင်ရင်တိုင်းပြည်တည်ငြိမ်အေးချမ်းအောင်လို့အဲ့ဒီဒုခွေခန္ဓာများများကျင်းပပေးရမယ်လို့ကျွန်တော်ပြန်ဆွေးနွေးတယ်ပေါ့ဗျာအဲ့တော့ကျွန်တော်တို့ပြည်ပြည်လဲလဲပါပဲသူတို့ဘက်ကလည်းဟိုသူကလည်းလိုချင်တာကိုသူပြောပြတယ်ပေါ့ဗျာသူထင်တာကိုသူပြောပြတယ်ကျွန်တော်လည်းအဲ့ဒါကိုကျွန်တော်ကတော့ဒါတွေကျွန်တော်ဖြင်းပြတယ်ပေါ့ဗျာကျွန်တော်ကဒါတွေအားလုံးလုပ်ရမယ်ဒီကိစ္စအပြည်ပြည်ဆိုင်ရာလူအခွင့်အရေးဆိုတော့အားလုံးနဲ့ဆိုင်တယ်
မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်မကြသေးရင်ကတန်ဃာတော်တွေဥဆောင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကသွေးထွက်တန်ယူနှိမ်နင်းခဲ့တာတွေဟာနိုင်ငံတကာမှာအထင်ရှားဖြစ်ခဲ့တာပါ။ဒါပေမဲ့လည်းတကယ်တမ်းလူခွင့်ရေးအကြောင်းပြောမယ်ဆိုရင်အခုလိုမျိုးပေါ်ဒေသတွေမှာမကနေဆက်ဒေသတိုင်းရင်းသားနယ်မြေတွေမှာပါလူခွင့်ရေးချိုးဖောက်မှုတွေကရှိနေစေလို့ဥအောင်မျိုးမင်းကဆိုပါသေးတယ်
။တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့အကြောင်းအရာတွေလည်းကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေအများကြီးရှိပါတယ်။အခုမကြမီမှာပဲဒီလာမယ့်ပွင့်လင်းရာသီမှာထိုးစစ်ဆင်မှုအတွက်နာဖာထိုးစစ်ပြင်ဆင်တာရှိတယ်။အဲ့ပြင်ဆင်တာနဲ့အတူဒီကရင်နေရှမ်းနေဒီတိုင်းသားဒေသတွေမှာဒီအပြစ်မဲ့တဲ့ရွာသားတွေရဲ့ရွာတွေကိုအတင်းအကျပ်ဖျက်ဆီးတာတွေနောက်တစ်ခါတွေ့သည်မလူတွေဖမ်းဆီးပေါ်တာဆွဲတာတွေနောက်ကလေးသူငယ်တွေကိုစစ်တပ်ထဲမှာစစ်သားအဖြစ်အတင်းအကျပ်စိတ်ခိုင်းတာတွေဆိုလို့ကျွန်တော်ဒါလူခွင့်ချိုးဖောက်မှုတွေအများကြီးရှိနေတော့မှာပဲ။အဲ့တော့လက်ရှိအခြေအနေမကြမီကျင်းပတော့မယ်လူခွင့်နေ့မှာကျွန်တော်ပြောရမယ်ဆိုကျွန်တော်တခြားနိုင်ငံကလူခွင့်ရေးနေ့ကိုအနှစ်သာရရှိရှိနဲ့ပျော်ပျော်ရွှင်ရွှင်ကျင်းပနေတဲ့အချိန်မှာမြန်မာနိုင်ငံကပြည်သူတွေကတော့လူခွင့်ချိုးဖောက်မှုတွေကိုဒီမြို့ရောကျေးလက်ဒေသတွေမှာရောခံနေရတော့မှာဖြစ်တယ်။အဲ့ဒီဟာတွေကိုတွန်းလှန်သွားဖို့ဒါတွေရက်တက်မှုတွေအားလုံးလှုပ်ဆောင်မှုတာဝန်ရှိတဲ့အကြောင်းကျွန်တော်ပြောချင်ပါတယ
်။ပြည်ပခြေဆိုင်လူခွင့်ရေးပညာပေးဌာနမြန်မာနိုင်ငံအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်။ဒီဇင်ဘာ10ရက်တနင်္လာနေ့မှာကုလသမဂ္ဂလူခွင့်ရေးကောင်စီဆွေးနွေးပွဲတွေမှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုပြောဆိုဖို့ရှိနေတာပါ ဒီလိုဆွေးနွေးရမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထူးခြားစလဲပေါ်လိုစာဂျီရိုပင်ညဲတို့ကလည်းမကြသေးရင်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုဖို့လည်းရှိနေတာပါခင်ဗျာ။